ဆရာတို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကရခိုင်ပြည်နယ်မောင်တော်ဒေသကိုတွားရောက်လေ့လာခဲ့တဲ့ဒီအချက်တွေကိုပေါ့လေမနေ့ကပြည်တော်စုဝင်ကြီးဒေါက်တာဝင်းမြတ်အေးကိုတွေ့ဆုံရှင်းလင်းခဲ့တယ်လို့သိရလို့ပါဆိုတော့လေဆရာတို့ဗားဒီများဆွေးနွေးခဲ့ပါလဲရှင
်အဓိကကတော့ဒီမှာကြံခဲ့တဲ့ပင်သာဒီတွေကလည်းတို့လည်းတို့အိမ်တွေမီးလောင်ပျက်စီးသွားတော့တို့ကိုပြန်ဆောက်ပေးဖို့စီစဉ်ထားတယ်လို့ကျွန်တော်တို့သိရပါတယ်အဲ့တော့အဲ့ဒီဟာလေးတွေကလည်းအကောင့်ထဲပေါ်တာမရှိသေးတော့ဒါလေးတွေကိုအကောင့်ထဲပို့သင့်နေမြန်မြန်ပို့သင့်နေလို့အကြံပြုတာပေါ့လေနောက်ခုကတိုင်းရင်းသားတွေနေရာစွန့်ခွာထွက်ပြေးသွားတဲ့မျိုးတို့ခမူကြီးတို့စတဲ့တိုင်းရင်းသားတွေပေါ့အဲ့ဒီသူတို့အတွက်လေကြီးရွာတိတိဆောက်ဖို့တဲ့ပနေရိုက်နေတာတချို့အဆောက်အဦလေးတွေအတွက်ပေါင်တီချင်းချနေတာတို့တွေ့ရပါတယ်အဲပြည်နယ်တိုင်းဒေသကြီးအစိုးရကြီးကိုဖွဲ့လိုက်သူတို့တာဝန်ခွဲပြီးတော့လုပ်နေတာတွေ့ပါတယ်တချို့အဲတိုင်းနေရစတဲ့ဆောင်ရွက်နေပြီးတချို့တိုင်းနေရတော့ဟိုလောက်ကဆောင်ရွက်နေတာမတွေ့သေးပါဘူးအဲဒါလေးတွေလည်းအဲကျွန်တော်တို့အရှင်ရဲ့တပည့်ကြီးမြန်မာလေးအကောင့်ထဲပို့ဖို့ကျွန်တော်တို့ကဟိုတင်ပြခဲ့တာပါနောက်တစ်ခုကအဲတပည့်နိုင်ငံကိုထွက်ပြေးသွားပြီးမှပြန်လည်ဝင်ရောက်လာမဲ့သူတွေကိုစီစစ်မဲ့သခန်းတွေစောင့်နေတာလေအဲကျွန်တော်တို့သွားတဲ့အချိန်မှာတော့မပြီးသေးပါဘူးအဲနောက်တစ်ခါသူတို့ကိုယာယီထားမဲ့အဆောက်အုံတွေအတွက်ဒီကနေ့ပစ္စည်းတွေပုံထားလုံးရှိပါသေးတယ်ဒါလေးတွေကိုလည်းကျွန်တော်တို့မြန်မြန်ဆန်ဆန်ဆောင်ရွက်ပြီးတော့အများပြည်သူသိအောင်လည်းအဲ့ဒါဟိုကျင်ပြပေးဖို့ပေါ့လေဒါလေးတွေကျွန်တော်တို့ကြံပြုခဲ့တာပါအဲ့လိုကြံပြုခဲ့တော့ဝန်ကြီးကလည်းကျွန်တော်သွားခဲ့တာကဒီ10/23/2015ပေါ့လေဒီနေ့မှာဆိုတော့ကျွန်တော်သွားပြီးတဲ့နောက်ပိုင်းမှာတိုးတက်ဖြစ်ပေါ်မှုတွေလည်းအများကြီးဖြစ်နေပါပြီတဲ့အဲတချို့ဟာတွေလည်းဟိုကျွန်တော်သွားတော့ကပစ္စည်းတွေပုံထားတယ်ဆိုတဲ့ဟာတွေကလည်းဆောက်ပြီးနေပါပြီတဲ့အဲ့လိုပြောပါတယ်ဗျနောက်တစ်ခါကျွန်တော်သွားကြည့်ရင်တော့တော်တော်လေးပြီးသလောက်ဖြစ်ပါမယ်လို့သူကတော့ပြင်ပြပါတယ်ခင်ဗ
ျဟုတ်ကဲ့အစိုးရဘက်ကတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လာမဲ့ဒီမွတ်စလင်တွေကိုပြန်လည်လက်ခံရေးရာအစင်းသည့်ဖြစ်နေတဲ့သဘောမျိုးပြောတာတွေ့ရတယ်ဆိုတော့အခုဆရာတို့ကကြတော့ဒီပြန်လည်လက်ခံရေးရာအစင်းသည့်မဖြစ်သေးဘူးဆိုတာမျိုးလည်းပြောတာတွေ့ရတော့ဘလို့အချက်တွေကြောင့်ဆရာတို့အနေနဲ့အခုလိုပြောတာပါလဲရှင
်ကျင်းနေဖြစ်နေပြီလို့ပြောတဲ့အစီအပိုင်းကတော့သူတို့ဒီပြန်လည်စစ်ဆေးမဲ့ဟိုဖွဲ့လိုက်ဖွဲ့လိုက်တာဝန်ပေးဖို့ဖွဲ့စည်းထားတာတွေကတော့ပြီးနေပါပြီဝန်ထမ်းတွေလည်းဘယ်သူတွေပါလို့အောင်မယ်ဘာသာစော်ရရစီရင်ပြီးပါပြီအဲဆောက်မဲ့အဆောက်အုံတွေလည်းမပြီးသေးတာပေါ့လေသို့တော့အဲဆောက်မဲ့အဆောက်အုံဆိုတာကလေ modular house ခေါ်တဲ့အစင်းနဲ့ကျွန်တော်တို့ကဒီ foundation လေးပဲချပြီးတာနဲ့အစင်းနဲ့ကောက်ပြီးတော့ဟိုကောက်ဆင်လိုက်လို့ရတဲ့အဆောက်အုံမျိုးပေါ့အဲလိုအဆောက်အုံမျိုးဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့တော့ကပုံထားတာဖြစ်တယ်တချို့လည်းနှလုံးတော့ဆောက်ထားပြီးပြီးချို့ကလည်းဆောက်တဲ့ဆဲပေါ့လေဒီကောင်ကဟိုဆောက်မယ်ဆိုတရက်ကိုတစ်လုံးတော့ကိုမြန်မြန်ဆောက်လို့ရတဲ့အခြေအနေဆိုတော့ဝင်းကြီးကလည်းအားလုံးပြီးပြီလို့ပြောတဲ့သဘောနဲ့တူပါတယ်အခုလည်းကျွန်တော်တို့ပြီးတဲ့နောက်မှာဆောက်ပြီးပြီလို့သူပြောပါတယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့နောက်တစ်ခုကအဲ့ဒီပြန်လည်လက်ခံရေးစခန်းတွေမှာဒီလူတွေကိုထားမဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုပုံစံနဲ့ထားမဲ့လို့ပြောတာ၄ရှိလဲရှင
်သူကတော့ဟိုစစ်ဆေးပြီးရနဲ့တရားဝင်လက်ခံပြီးတဲ့ပုဂ္ဂိုလ်တွေကိုကျွန်တော်တို့တညအိတ်ပေါ့အလွန်ရောကျွန်တော်နှစ်ညအိတ်ပေါ့အဲ့ဒီနေရာမှာထားပါမယ်ထားပြီးရင်သူတို့မူလနေတဲ့နေရာဖြစ်ဖြစ်ဒါမှမဟုတ်ရင်နေရာအစ်ကိုဖြစ်ဖြစ်သူတို့ဆန္ဒရှိတဲ့နေရာကိုပို့ပြီးအဲ့ဒီနေရာမှာကိုယ်ဒီရိုက်ပြထားမယ်သူတို့တွေအဆောက်အုံတွေဆောက်ဖို့ပေါ့ဟင်အဆောက်အုံတွေဆောက်ဖို့ကြတော့တိုင်းသားတွေတို့သူတို့လူချင်းတဲ့ပုံစံမျိုးကြတော့အောက်ခြေအမြင့်ပေါ့ခြေတန်းရှိရှိအိမ်မျိုးပေါ့ဆောက်ပေးစီခြင်းလဲဆိုတော့တိုင်းသားကြတော့တိုင်းသားစိတ်ကြိုက်ဆောက်ပေးရတာပေါ့နိအဲ့တော့ဘင်္ဂါလီပြန်ဝင်လာလို့ရှိရင်ဘင်္ဂါလီရဲ့စတိုင်ကသူကဟိုမီဆိုင်တေးလေးကြီးရွှန့်အိမ်လေးကြီးဆောက်ကြတယ်အဲ့တော့ကျွန်တော်တို့ကဒီဘက်ကဟိုစေတနာနဲ့တကြိုးဆောက်ထားရင်အဆင်ကမပြေနိုင်ဘူးလို့သူတို့ယူဆတယ်ဒါကြောင့်ရောက်တဲ့အချိန်မှာသူတို့ကိုမြေခွက်ပေးလိုက်မယ်သူတို့ယာယီနေဖို့တော့ရွက်ပြင်တဲ့ဒီခဏထိုးပြီးမယ်ပြီးတော့မှသူတို့နေတဲ့အိမ်သူတို့ဆောက်အဲ့ဒီအတွက်ဆောက်လို့ရပစ္စည်းကိုထောက်ပံ့ပြီးမယ်ဆောက်နေစေကာလမှလည်းခြေကန်စားကုန်တွေထောက်ပံ့ပြီးမယ်သူဆောက်သူဆောက်တဲ့အတွက်ကြောင့်လည်းသူ့ကိုဆောက်လုခပေါ့နော်ဟိုလုခလည်းပြီးမယ်ဆိုတာမျိုးဟိုအစီအစဉ်ထားတယ်လို့သိရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့မွတ်စလင်တွေနဲ့ပတ်သက်ပြီးဒေသခံတွေရဲ့စိုးရိမ်ပူပန်မှုတွေကိုလည်းဟိုဆရာတို့သိခဲ့ရတယ်ဆိုတော့ဒီကိစ္စကိုရောဝင်ကြီးနဲ့ပြောဆိုဆွေးနွေးခဲ့တာတွေရောရှိပါလားရှင
်အဲ့တော့ဒေသခံကိုလည်းသူတို့နေကျင်တဲ့နေရာလေးတွေကိုပေးထားပြီးတော့ဘင်္ဂါလီတွေကိုလည်းသူတို့ဆန္ဒရှိတဲ့နေရာပေါ့အမူလနေရာတမို့သူတို့ကသူတို့လုံခြုံမဲ့ထင်တဲ့နေရာလေးတွေသူတို့တောင်းဆိုလို့ရှိရင်ဒါကိုလုံခြုံရေးရာကြည့်ပြီးတော့အားလုံးညှိနှိုင်းပြီးမှနေရာချပေးတာဖြစ်တဲ့အတွက်ကြောင့်ကျောင်းနဲ့တယောက်ကတော့ပြဿနာဖြစ်ပေါ်ရမရှိတဲ့နေရာမျိုးကိုသူတို့လူကြီးတွေအစီအစဉ်မဲ့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့အခုဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာကလည်းပြစ်တင်ဝေဖန်တာတွေတော်တော်လေးကြကြပြန့်ပြန့်ဖြစ်ခဲ့တာဟုတ်ကဲ့ဟိုအခုလို့ပေါ့လေအစိုးရရဲ့ဆောင်ရွက်ချက်တွေကိုဒါပြီးအဲ့ဒီပြည်ပနိုင်ငံတွေရဲ့တည်အောင်ဟိုဘာတွေလုပ်သင့်နေဆွေးနွေးဖြစ်ခဲ့ပါလားဟုတ်ကဲ့
ကျွန်တော်တို့ကတော့မဆွေးနွေးခဲ့ဘူးခင်ဗျဟိုပုဂ္ဂိုလ်ရေးတည်တာပုဂ္ဂိုလ်ရေးနဲ့ပြောရင်လည်းပြောပါလိမ့်မယ်ဒါကျွန်တော်တို့တော့ officially တော့ဆွေးနွေးခဲ့တာမရှိပါဘူးခင်ဗျ
ဟုတ်ကဲ့ဆရာခုလို့ပြကြပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျ